နားဆင်ခွန်အားယူကြသူများအားလုံးကိုမျော်လင့်စရာလူငယ်ကဘာမှာမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်
။ဒီနေ့ပြောပြမယ်အကြောင်းအရာလေးကတော့ဆရာဆိုင်မျိုးမြင့်ရေးသားထားတယ်။ပေါမုံမရှိတော့ပေါမုံအိမ်ဆိုတဲ့စာအုပ်လေးတဲကပို၍နှမျောပါဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။လွန်ခဲ့တဲ့ရက်ပိုင်းမှာချင်းမိုင်သွားရင်လမ်းမှာစီဝင်ထဲ့မယ်လို့တော့ဇနီးတွေကဆရာခါတိုင်းထဲ့နေကြစီပတ်မှာဝင်လေဟိုမှာဆိုရင်900ဘူးထဲ့ရင်ရေတန့်တစ်ဘူးရတယ်1000ဆို2ဘူးရတယ်လမ်းမှာရေလဲတောက်ရတာပေါ့လို့ပြောတာကြောင့်စီပတ်အစ်စ်မှာမထဲ့တော့ပဲငကူထဲ့နေကြစီပတ်မှာပဲထဲ့ပြတယ်ရေတန့်2ဘူးရပါတယ်တနေရာရောက်လို့ဇနီးတွေကရေစာတော့ရေတငုံလောက်တောက်မယ်ဆိုပြီးစိတ်ချလက်ချတောက်လိုက်တယ်။ပြီးတော့နောက်တငုံတောက်မယ်အလုံးမှာရေဘူးတွေကြည့်လိုက်တော့အမှုံတွေပါနေတယ်။နောက်တဘူးဖောက်ကြည့်တော့လေဒီတိုင်းဖြစ်နေတယ်။ဒါနဲ့ကျွန်တော်ကခလေးတွေတောက်မိမှဆိုလို့တွန်လိုက်ပါလို့ပြောတော့ဇနီးတွေကတွန်ရမှာနှမျောစရာကြီးတဲ့။ကျွန်တော်လည်းပြန်ပြောလိုက်တယ်ရေထက်ကိုကျမ်းမာရေကိုပိုးနှမျောတယ်ဒါကြောင့်တွန်လိုက်ပါအိမ်မှာဆိုရင်တခုခုတုံးလို့ရပါမယ်ကားထဲမှာလည်းဖြစ်လမ်းမှာလည်းဖြစ်တော့ခလေးတွေဆဆာနဲ့တောက်မိမယ်လို့ပြောလိုက်မှသူတွန်ပြစ်လိုက်တယ်တခါတခါဧည့်သည်တွေလူငယ်တွေမေးတတ်တယ်ဆရာဘာကြောင့်ဖျားချောင်းဝင်းထဲမှာဆေးလိပ်ပြီးမတောက်တာလဲ။တောက်ရင်ဘာဖြစ်လဲလို့မေးကြတယ်။ကျွန်တော်ပြန်ဖြေလိုက်ပါတယ်။မင်းတို့ကိုကျမ်းမာစေဖို့ပါ။ဆရာရဲ့ဆေးလိပ်မတောက်ရမှန်းမသိလို့အခုပဲမီးညီပြီးတက်လာတာ။နှစ်ဖွာလောက်ပဲရှိသေးတယ်။ပြစ်ရမှာနှမျောစရာကြီးလို့အထွန့်တက်တဲ့သူတွေလည်းရှိတယ်ဗျ။ဘာပြန်ပြောလို့ရှိလဲဆိုတော့ကျွန်တော်ကခမရဲ့ကျမ်းမာရေးကိုပိုနှမျောတယ်ဗျ။ဒါကြောင့်မတောက်ခိုင်းတာပါလို့တခါတခါကျွန်တော်တို့အသက်တာကတလွဲစပင်ကောင်းနေတတ်တယ်။ကိုယ့်ကိုဖြည့်ဆည်းမဲ့ကိုယ့်ကိုဒုက္ခရောက်စေမဲ့အရာတွေ၊ကိစ္စတွေ၊လူတွေစတဲ့အရာတွေပေါ်မှာတော့တိတိကြီးနဲ့ကြည်ကြည်နက်နက်ကြီးနဲ့အညာခံနေ၊အလိန်ခံနေ၊တစ္ဆာရှိနေ၊တန်ဖိုးထားနေတတ်တယ်။ကိုယ့်ကိုတန်ဖိုးထားနေ၊ချစ်နေ၊ဂရုစိုက်နေသူတွေအပေါ်မှာတော့အကြိမ်ကြိမ်အခွင့်ကောင်းယူတယ်၊လိန်ညာတယ်သစ္စာမဲ့တယ်အပြစ်တင်တယ်ကိုယ့်အတွက်ကောင်းစေမဲ့ကျန်းမာစေမဲ့အစားအစာတွေအပေါ်မှာတော့မကြိုက်လို့မစားဘူးဟိုဟာဖြစ်လို့ဒီဟာဖြစ်လို့ဆိုပြီးတွန်လိုက်ပြစ်လိုက်ဖို့မနှမျောတတ်ဘူးကျွန်တော်မိတ်ဆွေတဦးချောင်းပြောပြချင်ပါတယ်သူ့နာမည်ကကိုမိုင်းလို့ခေါ်ပါတယ်နာမည်နဲ့ယုံနဲ့ခတ်လိုက်လိုက်ပါပဲခတ်မှတ်မိုက်ပဲတရက်တော့ကျွန်တော်ကိုအကူညီလာတောင်းနေဆရာကျွန်တော်ခြေတစ်ဖက်နာပြီးပြည်လိုက်နေတယ်။အစိုးရဆေးရုံသွားတော့ကင်ဆာဖြစ်နေတယ်။ဖျက်ရမယ်ပြောနေလို့ဆရာတိချအောင်ဆေးရုံလိုက်ပြောပေးပါ။စကားပြန်ပေးမှားသလားပါလားပေါ့။ဒါနဲ့ကျွန်တော်လိုက်သွားပါတယ်။စကားပြန်မမှားပါဘူး။ဆရာဝန်ကတခိုးမဲ့ထပ်ပြောတယ်။မနေ့ကတည်းကကင်ဆာလို့ပြောပြီးပြီ။တလန်းပဲရှိတယ်။အသက်လူမယ်ဆိုရင်ဖျက်ရမယ်။ဒါတော့ဘယ်ထိကင်ဆာပြတ်နေလဲဆိုတာမသိဘူးအစုတ်ထိရောက်ရင်တော့မသေးချဘူးဖြတ်မယ်ဆိုရင်လည်းသေချအောင်ဒူးစစ်အပေါ်နာကဖြတ်တာပိုကောင်းတယ်ဖြစ်တာကတော့ခြေမျက်စီမှာပါဒါပေမဲ့ဒါကမြင်ရတဲ့အနာကင်ဆာအမြစ်ကပွားနေတာမကုံရင်အကြိမ်ကြိမ်ဖြတ်ရမယ်အတူတူတခါတည်းစိတ်ချရတဲ့အထိဖြတ်လိုက်သဘောတူရင်ညနေဖြတ်မယ်မိသားစုနဲ့တိုင်ပင်လိုက်လို့ပြောပြီးလှည့်ထွက်သွားတယ်ခတ်မှတ်မိုက်လူချမ်းကြီးကကျွန်တော်ကိုဖတ်ပြီးငိုပါပြီခလီးတယောက်လိုငိုပါတယ်စေယုံထဲကလူတွေဝိုင်းကြည့်နေကြတယ်တချို့ကလည်းနားလေတယ်သနာကြည့်ကြည့်တယ်တချို့ကသူ့အတွင်းထဲသူအထိပ္ပယ်ဖွင့်နေခတ်မှတ်မိုက်အသားမဲမဲလူကြီးကဖြူဖြူချောချောတယောက်ကိုဖတ်ပြီးငိုတယ်ယောက်ျားချင်းချင်းဆိုတော့သူများတွေရဲ့အကြီးကအဓိပ္ပာယ်တွေပါနေပြီကျွန်တော်ဘာလို့ရမှမသိပခုံးမဲပြန်ဖတ်ရမလားတွန်းမဲထုတ်ရမလားမြင်အောင်ကြည့်ပါနောက်တော့ဘာပဲဖြစ်ဖြစ်ဆိုပြီးကျွန်တော်သူ့ကိုအားပေးရပါတယ်ကိုမကြီးခြေထောက်တစ်ဖက်ဆုံးရှုံးရပေမဲ့အသက်ရှင်နေသေးတယ်လေဘာအားငယ်စရာလိုလို့လဲစသည်ဖြင့်အားပေးပြီးနေ့တိုင်းစေယုံပို့ပေးတယ်ခြေထောက်ဖြတ်ရပြီးစေယုံဆင်းရတဲ့အချိန်ထိကူညီပေးခဲ့တယ်အခုတော့သူလည်းနေသားကြသွားပြီပျော်ပျော်ရွှင်ရွှင်ဖြစ်နေပါပြီ ရှင်မတ်တဲ့ခရွေခန်တီဆက်ရှင်အငယ်ခုနှစ်ကကူမှာဒီလိုဖော်ပြထားပါတယ်။မာယွင်းစရာအကြောင်းများရှိသောကြောင့်လောကီသားတို့သည်အမင်္ဂလာရှိကြ၏။မာယွင်းစရာအကြောင်းရှိရမည်။သို့တော်လည်းမာယွင်းစရာအကြောင်းကိုဖြစ်စေတော်သူသည်အမင်္ဂလာရှိ၏။တင်းဤလက်ခြေသည်တင်းကိုမာယွင်းစေလျှင် လက်ချေကိုဖျက်ပြလောလက်ချေအစုံနှင့်ထာဝရမိတဲ့သူခြင်းကိုခံရသည်ထက်အင်္ကာချို့တဲ့၍အသက်ရှင်ခြင်းသို့ဝင်စားသောတာ၍ကောင်း၏။တင်းဤမျက်စီသည်လည်းတင်းကိုမှားယွင်းစေလျင်မျက်စီကိုထုတ်ပြလောမျက်စီနှစ်ဖက်စုံနှင့်ငရဲမိတဲ့သူခြင်းကိုခံရသည်ထက်မျက်စီတစ်ဖက်နှင့်အသက်ရှင်ခြင်းသို့ဝင်စားသောတာ၍ကောင်း၏။ မိတ်ဆွေရေတပူအစာတလုံးထက်ကျမ်းမာရေကပုံမြတ်ပါတယ်။ကျမ်းမာရေထက်အသက်ကပုံမြတ်ပါတယ်။လောကအသက်ထက်ဝိညာဉ်အသက်တာကပုံမြတ်တယ်မဟုတ်လား။ဘယ်အရာပိုနှမျောတင်တယ်ဆိုတာဖရာသခင်တင့်အားဖော်ပြပါစေ။ဖရာသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။ဟာလေလုယာအာမင်။နားဆင်ခွန်အားယူကြသူများအားလုံးဖရာသခင်ကောင်းချီးပေးပါစေ။